အီရန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြန်နေ့ကအသက်ခံရတဲ့နျူကလ িয়ার သိပ်ပံပညာရှင်မိုရှန်ဖာကရီဇာဒက်ရဲ့ဇာပနအခမ်းအနားကိုတင်းနှင်းလာနေမှာပြုလုပ်ပါတယ်။သူတပ်ဖြတ်ခံရမှုကြောင့်အီရန်ခေါင်းဆောင်တွေဘက်ကလက်စားချေတုံ့ပြန်မယ်ဆိုတဲ့ချင်းချောက်မှုတွေလည်းထွက်ပေါ်လာပါတယ်။အက်ဆတ်မြို့အနီးကိုခီးသွားခဲ့တဲ့ဖာကရီဇာဒက်ရဲ့ကားကိုပြီးခဲ့တဲ့တောက်ကြန်နေ့ကတနတ်သမားတွေပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတပ်ဖြတ်မှုဟာအစ္စရေးလက်ချက်လို့အီရန်ကအပြစ်ဖော်ပါတယ်။အစ္စရေးထောက်လှမ်းရေးဌာနဝန်ကြီးအဲလီကိုဟင်ကတော့တနင်္လာနေ့မှာအစ္စရေးအတန်းလွင့်ဌာနတစ်ခုကိုဖြေကြားတာမှာတော့ဘယ်သူမှတာဝန်ရှိတယ်လဲဆိုတာသူမသိဘူးလို့ပြောဆိုသွားပါတယ်။